တနင်္လာနေ့မှာလှုပ်တဲ့ဂျပန်နိုင်ငံလွှတ်တော်ယူကောက်ပွဲတွေမှာလက်ရှိအနေအထားပါတီ LDP Liberal Democrat Party ဟာလွှတ်တော်တွင်နေရာအများစုရထားတာကိုလက်လွတ်ရပွဲရှိနေပါတယ်။ဂျပန်တိုက်ခိုက်ပါတီဖြစ်တဲ့ Constitutional Democrat Party ကတည်သာအသာရပွဲရှိနေပြီးတော့မဲခံမှန်းချက်တွေရတော့လွှတ်တော်နေရာယခင်98နေရာမှာ192နေရာအထိသူတို့ရလာနိုင်တယ်လို့ဖော်ပြနေပါတယ်။Constitutional Democratic Party ရဲ့ခေါင်းဆောင်ဖြစ်တဲ့ Yoshihiko Noda ဟာ2012မှာဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။တနင်္ဂနွေနေ့ညပိုင်းသင်းစာရှင်းလင်းပွဲမှာတော့သူ့ရဲ့ပါတီရဲ့ရည်မှန်းချက်တွေအောင်မြင်ခဲ့တယ်လို့ Noda ကပြောပါတယ်။ဩဇာကြီးတဲ့ဂျပန်အောက်လွှတ်တော်နေရာ465နေရာရှိရမှာအာနာယ LDP ပါတီကအများစုရှိနေရတာကနေအခုကြီးရွေးကောက်ပွဲရလိုက်ရတော့လွှတ်တော်လူများစုပါတီဖြစ်ကနေပြီးတော့လက်လွတ်ဆုံးရှုံးရပွဲရှိတယ်လို့ NHK ဂျပန်သတင်းဌာနကမဲခံမှန်းချက်တွေမှာဖော်ပြနေပါတယ်။ဒီရလကြောင့်မလို့လက်ရှိဝန်ကြီးချုပ်ရှီကေရူအီရှိဘာရဲ့အာဏာချုပ်ကိုင်မှုအားနည်းသွားနိုင်တယ်လို့ဂျပန်နိုင်ငံရဲ့အလားအလာကလည်းမသိမချဖြစ်လာနိုင်ပါတယ်။ဝန်ကြီးချုပ်အီရှိဘာဟာအရင်ဝန်ကြီးချုပ်ဖူမီယိုကာရှိဒါနေရာမှာအောက်တိုဘာလ10ရက်နေ့ကစပြီးတော့အစာထိုးဝင်ရောက်လာတာဖြစ်ပါတယ်။အဲဒီနောက်သူ့ရဲ့ပေါ်မှာလူထောက်ခံမှုရဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲကိုချက်ချင်းခေါ်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။